ရခိုင်ပြည်နယ်မှာကိုဗစ်ရောဂါတက်ခွဲအတည်ပြုလူနာတွေတိုးလာနေတာနဲ့အမျှတွာလာလှုပ်ရှားမှုတွေကိုကန့်သတ်ထားတာကြောင့်ဆစ်ဆောင်ဒုက္ခသည်တွေနဲ့ဒေသခံတွေစားနပ်ရိက္ခအခက်အခဲနဲ့ကျန်းမာရေးအတွက်စိုးရိမ်စရာကြုံနေရတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါရခိုင်ပြည်နယ်မှာကိုဗစ်ရောဂါဖြစ်ပွားမှုများလာနေတဲ့အချိန်မှာပဲဒေသတွင်းစည်ရေးတင်းမာမှုတွေကြောင့်တန်းရှောင်နေသူတွေနဲ့ပြည်ပခဒေသတွေမှာနေထိုင်ကြသူတွေအတွက်ကျန်းမာရေးဆောင်ရှောက်မှုတွေမှာလိုအပ်ချက်တွေရှိနေသလိုစားနပ်ရိက္ခရှားပါးလာနေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။လက်နက်ကင်ပြည်ပခတွေနဲ့ကပ်ဘေးတန်တင့်ရခိုင်ပြည်နယ်မှာဒုက္ခသည်တွေအတွက်လိုအပ်ချက်တွေကပုံမှုများပြားလာနေတယ်လို့လည်းကြောက်တော်မြို့နယ်ညောင်ချောင်းစစ်ဆောင်စခန်းကတာဝန်ခံကိုခိုင်မျိုးအောင်ကပြောပါတယ
်။ဒီလိုဒီတိုင်းပြည်ပခတွေများကိုကိုယ်တိုင်ဆိုပြီးတော့ဒီထားလိုက်ရင်ကိုပြေကိုယောဂါမွေးပြီးနေဒီနေ့ဒီကတော့နည်းနည်းသက်ရှိတယ်ကျွန်တော်တို့ဒီကိုလာပိုင်းရှိရှိရှိကိုနေရှင်အင်းဟိုဟာလက်ခါကပြက်ပြီအဲ့ဒီရှိမှကသူတို့ဒီပုံမှန်လိုပုံမှန်ထောက်ခဲ့တဲ့ပုံစံမျိုးကဒီကိုဗစ်နဲ့ပတ်သက်ပြီးတော့ဒီလက်ခါမတော့ကျွန်တော်တို့ကဲကုန်ပို့နိုင်မှုဆိုရင်တော့ဒီတဲလက်မှုအနေထားတော့ရှိနိုင်ပါတယ်သူတို့ကအောက်ခုပြီးတော့ပြီးကိုပြီးတော့နေကြရတာကျွန်တော်တို့ကတခြားအခုရှိမှဒီစကားဒီလူမျိုးရေးတမ်းတွေတခြားအင်ဂျင်နီယာတွေကျွန်တော်တို့ဘာမှဆောက်ပြန်မရဘူးဒီကစက်ကားတွေကျွန်တော်တို့ကိုဆောက်ပြန်နေတာရှိတယ်
။ကက်ယောဂါကြောင့်ညမထွက်ရအမိန်နဲ့အိမ်မှာပဲနေကြဖို့အမိန်တွေထုတ်ပြန်ထားတဲ့ရခိုင်ပြည်နယ်မှာဒုက္ခသည်တွေအတွက်ကျန်းမာရေးဆောင်ရှောက်မှုတွေအားနည်းနေတာကလည်းအဓိကစိန်ခေါ်မှုတစ်ခုဖြစ်နေတယ်လို့ကိုခိုင်မျိုးအောင်ကပြောပါတယ်
။သူတို့ကတော့ကိုဗစ်ကိုစိတ်မုန်းတော့ရှိပါတယ်။ဒါပေမဲ့ကိုဗစ်ကကြောက်ကြကုန်းတာကအိမ်မှာနေလို့မရဘူး။သူတို့အိမ်မှာသူတို့နေလို့ကိုမရလို့အနေထားရောက်လာတာ။ကျမရေးဌာနကနေပြီးတော့ကိုဗစ်တွေလည်းအပြင်မှာဆောင်းဖြစ်ခင်ကလေးလာရောအခုဖြစ်နေတဲ့အခြေအနေမှာရောထူးထူးခြားခြားကိုကိုယ်တက်ပို့တာတော့မရှိပါဘူးငကိုအတိုင်းပါပဲဆိုတော့ဒီကျမရေးနဲ့ပတ်သက်ပြီးတော့ဒီစိတ်ချရအောင်လို့ဒီဘက်ကဒီထူးထူးခြားခြားဒီလုံဆောင်ပြည်သားစီမံပြည်သားတော့ကျွန်တော်အခုရှိချင်းမပြရပါဘူး
ကိုဗစ်ကပ်ရောဂါကိုတားဆီးကာကွယ်နိုင်ဖို့အတွက်ဆိုပြီးထုတ်ပြန်ထားတဲ့စည်းကမ်းချက်တွေအတိုင်းသာကြာကြာဆက်သွားမယ်ဆိုရင်စစ်ဆောင်စခန်းမှာရှိနေတဲ့ဒုက္ခသည်တွေအတွက်ပိုဆိုးရွားတဲ့အခြေအနေတစ်ခုဖြစ်လာနိုင်တာကြောင့်အစိုးရအနေနဲ့ဒေသခံတွေအတွက်ထည့်သွင်းစဉ်းစားပေးဖို့လိုအပ်တယ်လို့ရတိတော်မျိုးနဲ့စစ်ဆောင်တွေအရေးကူညီဆောင်ရွက်ပေးနေတဲ့ကိုဘက်ကပြောပါတယ်
ဒီလိုသာကျွန်တော်တို့ဒီစေဟုံးပုံစံမျိုးနဲ့ဒီကိုဗစ်နဲ့ဒီလိုမျိုးအတားဆီးတွေဟိုရပြီးတော့ခြေရော်တွေမျိုးတွေကိုပိတ်ထားမယ်ဆိုလို့ရှိရင်တော်တော်အခက်အခဲဖြစ်သွားမယ်ဗျာဒီကျွန်တော်တို့ဒီစေဘေးဆောင်တွေကိုမတော်နဲ့ကျွန်တော်မြို့ခံလူတွေလူထုတွေအတွက်တော့ဒုက္ခစေရှင်ပေါင်းမျိုးစုံနဲ့ခံရမှာဗျဒီတော့စေဘေးဆောင်တွေအတွက်ဆိုတော့မတွေးရကြပေါ့ဟိုကျွန်တော်တို့ဒီလူတွေတော့ဒုက္ခရောက်နေကြတယ်အားကြောင့်မိဖရဲ့လူဖြစ်တဲ့အုပ်ချုပ်နေတဲ့လူတွေကဒီလူထုတွေအတွက်ဒေသခံတွေအတွက်တိုင်းသားတွေတော့စဉ်းစားပေးဖို့ကျွန်တော်တောင်းဆိုရင်းနေကြပါဘူ
းရခိုင်ပြည်နယ်အစိုးရအဖွဲ့ပြောခွင့်ရစီပင်သားရရေးဝန်ကြီးဦးဝင်းမင်းကတော့စစ်ဆောင်စခန်းတွေနဲ့ပြည်ပခဒေသတွေမှာဖြစ်နေတဲ့အခက်အခဲတွေကိုအကူအညီပေးဖို့ပြင်ဆင်ထားတယ်လို့ပြောပါတယ
်စစ်ဆောင်စခန်းတွေအနေနဲ့လည်းကျွန်တော်တို့ဒါစစ်ဆောင်စခန်းတွေမှာလည်းပေါ့နော်ကျွန်မအသည့်ပြည်နယ်ပြည်လုံးကနေလုပ်ပြီးရယ်ကျွန်တော်တို့ဒီကျွန်မဆက်စည်းမှုတွေလည်းဒါလုပ်ဆောင်ပေးနေတယ်ပေါ့နော်ဟောဒါအပြင်ကျွန်တော်ဒီ sorry ဆက်တော့ရေးဆိုတာကဆော့ဆက်တော့ရေးအပိုင်းမှာဒါမှတော့အပိုင်းရှိတော့ရှိနိုင်တယ်။ဒါကြောင့်လို့ဆိုတော့ကျွန်တော်တို့ရဲ့ကျွန်တော်စီမှာဟိုဆက်ဆောင်စခန်းတည်းကျွန်တော်တို့ရဲ့ဈေးရင်းတွေဝင်ထားတဲ့ဆက်ဆောင်စခန်းတွေကတော့ကျွန်တော်တို့ဒါဟိုတန်ဖိုးမှုတွေပေါ့နော်ဒီကနေပြီးတော့ကျွန်တော်တို့လုဆောင်ပေးတော့မှာရှိပါတယ်။ဒါစပေါ်နေတဲ့အနေအထားပေါ်မှာကျွန်တော်တို့ဒီအကျက်တည်းမဖြစ်ရအောင်လို့ကျွန်တော်တန်ဖိုးဂျူးစားပေးနေတယ်ပေါ့နော်
မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကတော့ကပ်ဘေးတင့်နေချိန်မှာတိုက်ခိုက်မှုတွေကိုရပ်ဆဲထားဖို့ဒီတစ်ပတ်တည်းမှာပဲထပ်မံတိုက်တွန်းထားပါတယ်။ကမ္ဘာတဝန်းကပ်ရောဂါနဲ့ရင်ဆိုင်နေရချိန်မှာတိုက်ခိုက်မှုတွေရပ်ဆဲကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့တိုက်တွန်းချက်ကိုနားထောင်ဖို့နဲ့ကပ်ရောဂါရောစစ်ဘေးဒဏ်မှာခံနေရတဲ့ရခိုင်ပြည်နယ်မှာဒေသခံတွေအတွက်အရေးကြီးတဲ့သတင်းအချက်အလက်တွေရရှိနိုင်အောင်အင်တာနက်ဝန်ဆောင်မှုတွေအပြည့်အဝပြန်ဖွင့်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်ရှင်။ကျမအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။